နိုင်ငံရေးမငြိမ်မသက်မှုတွေအချိန်ကာလကြာမြင့်လာပြီးဖြစ်တဲ့ထိုင်းနိုင်ငံဘန်ကောက်မြို့တော်မှာအကြမ်းဖက်မှုတွေတိုးလာနေပြီးဒီကနေ့တိုက်ခိုက်မှုအတွင်းဆန္ဒပြသူတို့အပြင်းထန်ဒဏ်ရာရရှိသွားပါတယ်။ဘန်ကောက်မြို့လေကောင်လုံပင်ဒီပန်းချံတောင်မှာရှိတဲ့အစိုးရဆန့်ကျင်ဆန္ဒပြစခန်းတစ်ခုနားမှာဒီကနေ့မနက်အစောပိုင်းကပြစ်ခတ်မှုဖြစ်ပွားခဲ့တယ်လို့ထိုင်းအာဏာပိုင်တွေကပြောပေမဲ့ဘယ်သူဘယ်ဝါဆိုတာကိုသူတို့မသိဘူးလို့ဆိုပါတယ်။နိုင်ငံသားတွေဈေးဝယ်လေရှိတဲ့နေရာတဝိုက်နာကဆန္ဒပြသူတွေရှိတဲ့နေရာမှာလဲအခြားပြစ်ခတ်မှုတွေရှိခဲ့တယ်လို့ထိုင်းတာဝန်ရှိသူတွေကပြောပါတယ်။အခုဖြစ်ရဟာပြီးခဲ့တဲ့စနေတနင်္ဂနွေနေ့တုန်းကအစိုးရဆန့်ကျင်ဆန္ဒပြတဲ့နေရာတွေမှာဘုံခွဲတိုက်ခိုက်မှုနဲ့တနက်ပြစ်ခတ်မှုတွေအပြီးပေါ်လာရတာဖြစ်ပါတယ်။အဲ့ဒီတိုက်ခိုက်မှုမှာကလေး3ဦးအပါအဝင်လူ4ဦးသေဆုံးခဲ့ပါတယ်။2010ခုနှစ်ကစလို့ဝန်ကြီးချုပ်ရင်းလက်ပြုတ်ကျရေးကြိုးပမ်းတဲ့အကြမ်းဖက်မှုတွေထဲမှာပြီးခဲ့တဲ့နှစ်နိုဝင်ဘာလကစခဲ့တဲ့ထိုင်းနိုင်ငံရေးတင်းမာမှုကြောင့်အနည်းဆုံးလူ20သေဆုံးခဲ့ပြီးဒါဟာအဆိုးဝါးဆုံးဖြစ်ပါတယ်။ဝန်ကြီးချုပ်ရင်းလက်ကိုထောက်ခံတဲ့ရှက်နီတွေကသူတို့ကတိပေးထားတဲ့အတိုင်းအဆိုးရွားကိုအကာအကွယ်ပေးသွားဖို့လမ်းပေါ်ထွက်ဆန္ဒပြလာကြမယ်ဆိုရင်တော့အခြေအနေတွေဟာအခုတည်းပိုဆိုးလာမှာကိုထိုင်းပြည်သူတွေကစိုးရိမ်နေကြပါတယ်။